ကျွန်တော်ဝင်းမြင့်ပါမြန်မာနိုင်ငံမှာလာမယ့်ရွေးကောက်ပွဲမဲဆင်းမှားတာတွေကထိပ်ပိုင်းခေါင်းဆောင်တွေကစပြီးအောက်ခြေလူတော်များများထိရိုက်ခတ်နေပါတယ်။ဘာကြောင့်ဒီကဖြစ်ရပြီးဘလို့ပြင်ဆင်သင့်ပါလဲ။မဲဆင်းတွေကိုလက်တွေ့ကောက်ယူခဲ့တဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့ပြည်ပြင်ပြောင်းလဲဆိုင်ရာလုပ်ဖွဲ့အကြံပေးဖွဲ့ဝင်ဒေါက်တာတင်မောင်သန်းကိုမေးမြန်းထားပါလဲ
။ဟုတ်ကဲ့ဆရာတင်မောင်သန်းခင်ဗျာဒီမဲဆင်းမှားပြင်မှုတွေဘာကြောင့်အဓိကဖြစ်ရလဲလို့ထင်လဲ
။အဓိကအကြောင်းချက်3 4ချက်လောက်ရှိနေတယ်ပေါ့။ပထမတစ်ချက်ကတော့လုပ်ပိုင်ခွင့်အာဏာနယ်ပယ်ပေါ့ဒုတိယတစ်ချက်ကျွန်တော်တို့စည်ရင်းစရားတွေပုံမှာအခြေခံပြီးအလုပ်လုပ်တဲ့ဘူဝါဒစနစ်အာဏာနယ်တယ်တတိယတစ်ချက်ကတော့စည်ရင်းစုဆောင်းတဲ့ဟိုမှာနောက်ဆုံးနာမည်တွေစည်ရင်းရိုက်တဲ့ဤစနစ်ပိုင်းနဲ့ဆိုင်မယ်ထင်တယ်
ဟုတ်ကဲ့ဆရာတော့ဒီပထမအဦးဆုံးဒီလုပ်ပိုင်ခွင့်အပိုင်းအောင်ဆက်ပြီးရှင်းပြပြပါဦး
အခုဒီတောင်ကြီးတစ်ခုလုံးကိုရွေးကောက်ပွဲကော်မရှင်အနေမှာဦးဆောင်ပြီးလုပ်တယ်ဖြစ်တတ်တာကမိမိရဲ့နယ်ပယ်မဟုတ်လို့ရှိရင်အခြားသောဌာနတွေကရွေးကောက်ပွဲကော်မရှင်ကပြောမှပဲဝင်လုပ်တယ်ပြောတဲ့လောက်အတိုင်းအစထိပဲလုပ်တယ်တချို့ပြည့်ပြည့်စုံစုံဖြစ်ချင်မှဖြစ်မယ်အဲ့တော့ကျွန်တော်တို့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကုညီဆောင်ရွက်ဖို့ပြောတာကြာပြီဒါပေမဲ့တို့ခုနနယ်ပယ်အကန့်အသတ်ရှိတဲ့အတွက်ကြောင့်ဝင်ရောက်ဆောင်ရွက်တာဖြစ်တယ်အခုဒီမဲဆင်းကိစ္စမှာဘယ်လိုကောက်မယ်ညွှန်ကြားချက်တွေကရွေးကောက်ပွဲကော်မရှင်ကနေသွားတယ်ဒါပေမဲ့မြေပြင်မှာကောက်ရတာကြတော့အထွေထွေအုပ်ချုပ်ရေးဌာနနဲ့ဆိုင်တဲ့ရက်ရွက်ကြီးရွာအုပ်ချုပ်ရေးမှုတွေဒါနဲ့ဆက်ဆက်နေတယ်
ဟုတ်ကဲ့ဆိုလိုတာတော့ဒီအထွေထွေအုပ်ချုပ်ရေးဌာနမှာလုပ်ပိုင်ခွင့်ရှိတဲ့နယ်လို့ဆိုလိုတာပေါ့နော်ကြိုပြီးတော့
အဲ့ဒီလိုလုပ်ပိုင်ခွင့်ရှိတဲ့နယ်ဆိုတာအထက်ပေါ့နော်ဒီရွေးကောက်ပွဲကော်မရှင်နဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနဂျာမာရှင်းလင်းပြတ်သားတဲ့လုပ်ငန်းပိုင်းဆိုင်ရာသမချက်ပေါ့ဒါကများသောအားဖြင့်ရှိုးရအဖွဲ့တစ်ခုလုံးမှာတာဝန်ဝတ်တရားတွေပြဋ္ဌာန်းသတ်မှတ်တဲ့စီမံချက်အလုပ်လုပ်ပုံစနစ်မှာအားနေတယ်
ဟုတ်ကဲ့အဲ့တော့နောက်တစ်ကြောင်ဖြစ်တဲ့ဒီစင်စရာတွေပေါ့အခြေခံပြီးတော့ဒီလုပ်တဲ့ဘဝဓာတ်မျိုးကင်းမဲ့တဲ့အနေထားရပါဟော
အောက်ခြေကစည်ရင်းကောက်တဲ့လူရဲ့စည်ရင်းစရာတွေပေါ်မှာလင်းနေမှုပေါ့အားနေတယ်ဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့ခေတ်တစ်ခေတ်လုံးမှာစစ်ဆိုးရအောင်စည်ရင်းစရာတွေက GDP အတွက်ဖြည့်ပြီးတော့လှုပ်ကြံပြီးတော့လိုရတဲ့စည်ရင်းစရာတွေရှိခဲ့တယ်အောက်ခြေမှာကောက်တဲ့ဝန်ထမ်းတွေကလည်းအလေးထားဖို့မလိုတဲ့အတွက်ကြောင့်မို့လို့နောက်တစ်ခုကစည်ရင်းစရာတွေကိုတောင်းတဲ့အခါမှာပုံမှန် update လုပ်ဖို့နောက်ဆုံးအခြေအနေနဲ့ပြောကြည့်အောင်လုပ်ဖို့ဌာနဆိုင်ရာရဲ့တောင်းဆိုချက်တွေကအင်မတန်အားနေတယ်နောက်ပြီးတော့ကြီးကြပ်တာကောက်နိုင်အောင်ပတ်ဖို့တာအင်မတန်အားနေတယ်
ဟုတ်ကဲ့ဆရာတော့ဒုတိယအကြောင်းရောဘယ်လိုဖြေရှင်းရအောင်လဲ
စနစ်ချင်းကပ်ပုံနဲ့စည်ရင်းစရာတွေကိုအလေးထားတဲ့စည်ရင်းစရာတွေနဲ့မူဝါဒတွေဆုံးဖြတ်တဲ့စနစ်ကိုသွားဖို့လိုတယ်ဌာနဆိုင်ရာအသီးသီးတွေကစည်ရင်းစရာတွေကိုမျှဝေရှယ်တဲ့စနစ်ပွင့်လင်းမြင်သာတဲ့စနစ်ရှိဖို့လိုတယ်ဘလို့စေအထွေထွေအုပ်ချုပ်ရေးဦးစီးဌာနကပြည်ပြင်ပြောင်းလဲလုပ်နေတဲ့အောက်မှာတိုင်းဒေသကြီးအစိုးရတွေကိုထောက်ကူပြုတဲ့မူဝါဒယူနစ်ဆိုတာရှိပါတယ်တခြားသောဌာနဆိုင်ရာတွေကနားလည်ဖို့လည်းအများကြီးလိုပါတယ်
ဟုတ်ကဲ့ဆိုတော့ဒီဝန်ကြီးဌာနတွေတစ်ခုနဲ့တစ်ခုဒီကင်းကွာနေတဲ့အနေအထားမျိုးမဟုတ်ပဲဒီဝန်ကြီးဌာနချင်းချင်းရောနောက်တိုင်းတဲ့ပြည်နယ်ဒေသတွေမှာပါချိတ်ဆက်ပြီးတော့ပေါင်းစပ်ပြီးတော့ဒီ database တစ်ခုလုပ်တဲ့သဘောမျိုးပေါ့နော
်ဟုတ်ပါတယ်2015တော့လည်းမှားတယ်ဒါပေမဲ့စနစ်ကိုမပြင်ခဲ့ဘူးအခု2020မှာလည်းမှားတယ်နောက်ခံဖြစ်နေတဲ့စနစ်ကြီးကိုပြင်မယ်ဆိုတာလေးနဲ့တွဲသွားလို့ရှိရင်နောက်2025မှာတော့ဒီလိုဖြစ်မျိုးရှောင်နိုင်နိုင်မယ်လို့ထင်တယ်
ဟုတ်ကဲ့အခုပြဿနာဖြစ်နေပေမဲ့နောက်တစ်ခေါက်တည်းအဖြေရဖို့အခွင့်အလမ်းပေါ်လာတာပေါ့
ဟုတ်တယ
်ဒီနေရာမှာဆရာနောက်ဆုံးပြဿနာဖြစ်တဲ့စည်ရင်းစုဆောင်တဲ့အပိုင်းနဲ့ပတ်သက်လို့
ကွန်ပျူတာဒီဒေတာစနစ်နဲ့ထိမ့်သိမ်းတဲ့စီကိုကူးပြောင်းဖို့လိုတယ်ဒါပေမဲ့ကွန်ပျူတာဒီခဏတွေကမရှိသေးဘူးအဲ့ဒီကိုသွားတဲ့ဖွဲ့စည်းပုံ budget လူစွမ်းအင်ဘီယင်းပြစ်တွေကိုဒေချင်တင်နန်းပေးတာနဲ့ပတ်သက်တဲ့ budget တတိချာရေးဆွဲထားတာအားနည်းတယ်နောက်တစ်ခုကလောလောဆယ်မှာကြုံတွေ့နေရတဲ့ပြဿနာကကျွန်တော်မှန်းဆကြည့်တာပေါ့ဌာနတွေမှာကွန်ပျူတာခြိုင်တဲ့လူတွေရှိတယ်များသောအားဖြင့်တော့ word ကိုသုံးတတ်ပါတယ်ဒါပေမဲ့ excel သုံးလေးသုံးထားအင်မတန်နည်းတယ်စဉ်းစရာတွေကိုလုပ်တဲ့အခါအဲ့တော့ဥပမာအားဖြင့်လူတစ်ယောက်တည်းရဲ့နာမည်အများကြီးဖြစ်တယ်ဆိုတာ exam မှာမှားပြီးတော့လုံးမိတာလေးတစ်ခုကြောင့်ဒီလိုကြီးဖြစ်သွားနိုင်တယ်ဒါ exam မကျွမ်းကျင်မှုရဲ့အမှားတွေလို့ထင်တယ်
ဟုတ်ကဲ့ဒီစုဆောင်မှုဆိုင်ရာသင်တန်းတွေရောခုနကနည်းပညာတွေရောအရင်းမြစ်တွေရောအားလုံးပံ့ပိုးပေးရမယ်တဘောပါ
ဟုတ်ပါတယ်အထူးသဖြင့်အထွေထွေပြုပြင်ပြောင်းလဲမှုပေါ့ခုနကဥပဝါဒဆိုင်ရာအထောက်အကူပြုလုပ်ငန်းပေါ့ဒါဆိုရင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့ဥပဝါဒနဲ့ပတ်သက်ပြီးလုပ်ရတာတဲ့ဆိုတော့ဒါတိုင်းဒေတာကြီးအစိုးရရဲ့အောက်မှာဖွဲ့စည်းလုပ်ဆောင်ဖို့ရှိတယ်အဲ့ဒါလေးကိုအရှိန်ကိုမြင့်တင်ပြီးတော့ဒီလုပ်ငန်းလေးကနေစပြီးလုပ်ငန်းတစ်ခုပေါ့တစ်ခုကတော့အခုရွေးကောက်ပွဲမဲဆင်းနောက်တစ်ခုကကိုဗစ်နဲ့ပတ်သက်ပြီးတော့ရှင်နွမ်းပါဘဝထိလွယ်ခိုက်လွယ်ဖြစ်နိုင်တဲ့လူတွေရဲ့စည်ရင်းဒီလိုစည်ရင်းတွေကိုတေချာစနစ်တကျထားရှိတာလေးကိုစပြီးလုပ်ကြမယ်ဆိုလို့ရှိရင်နောက်အလားတူအဖြစ်မျိုးတွေနဲ့ကြုံလို့ရှိရင်သိချင်ပါပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ် ဆရာကျွန်တော်ဝင်းမင်ပါ